ရန်ရဲ့သူတို့အဓိကအသင်းခုနှစ်ခုကဒီ content and media ဆိုတဲ့ပုံမှာသူတို့အခြေခံထားရလေဆိုတော့ကိုထွန်းသွန်းနိုင်တို့အခုလုပ်နေတာကလည်းဒီ mobile phone ပုံအခြေခံပြီးတော့မှဒီကနေတစဉ် content တွေကို duration ကိုဖြန့်ဝေပေးတဲ့လုပ်ငန်းကိုလုပ်နေရဆိုတော့ဒီကနေပြီးတော့ကိုလုပ်ငန်းအတွက်ပေါ့နော်လက်ရှိလုပ်နေတဲ့လုပ်ငန်းတွေတိုက်ရိုက်သက်ဆိုင်တဲ့ဘလို့အကျိုးတွေအများကြီးဖြေရလာတယ်လို့ပြောနိုင်ပါလိမ့်ရှင့်
โอเคแต่ที่จะတော့ तू อ่ะဟိုဒီနေ့က content ဖြစ်တဲ့အတွက်ကြောင့် तू อ่ะဒီ mobile phone ပေါ်မှာတုံးတဲ့ application တွေတော်တော်များများပါတယ်ခင်ဗျာအဲ့ဒီမှာဒီ hall 6ခုရှိတဲ့အထဲမှာကျွန်တော်တို့ hall 1 hall 2 hall 3ကကုမ္ပဏီအကြီးကြီးတွေပြကြတယ်ပေါ့ဥပမာ hall 1ဆိုလို့ရှိရင် Huawei တို့ Dell တို့အဲ့လိုဟာမျိုးဒီ American ကုမ္ပဏီတရုတ်ကုမ္ပဏီကြီးတွေပြ 2-3 ထိပြကြတယ် Dell ကိုပြကြတယ် 7 နဲ့ 8 နဲ့တခုလုံးကသူကဘာပြလဲဆိုတော့အဲ့ဒီ application တွေနဲ့ content တွေကိုပဲပြတယ်ခင်ဗျာဆိုတော့ဒီ application နဲ့ content ကြီးပြတဲ့အချိန်မှာသူကဒီဖုန်းထဲမှာကျွန်တော်တို့ကဒီအကုန်လုံးကဒီ content ကအကုန်ပါသွားပြီ။ဟိုခုနကကျွန်တော်ပြောဆိုပဲကျန်းမာရေး content ပါတယ်၊ပညာရေး content ပါတယ်၊နောက်တစ်ခါ social content ပါတယ်။ဒီဘောကပဲအကုန်လုံးတဲ့ content ကြီးကသူတို့စီမှာဟိုနိုင်ငံစုံကအစတည်ထွင်ကြတယ်။နောက်တစ်ခုကဒီမှာဘာတွေ့လာလဲဆိုတဲ့အခါကျတော့သူနိုင်ငံအလိုက်ကိုသူကပူးတည်ရှိတယ်ခင်ဗျ။ဟို pavilion ကြီးရှိတာပေါ့။ဥပမာ Spain ဆိုလို့ရှိရင် Spain က Spain နိုင်ငံမှာရှိတဲ့ဒီ SME အသင်းလေးတွေအတွက်ကိုသူကဟိုစပွဲသေးသေးလေးတွေလုပ်ထားတယ် Israel ဆိုတဲ့ Israel အဲ့လိုဟာမျိုးလုပ်ထားတယ်ကနေဒါရှိတယ် UK ရှိတယ်အဲ့ဒါပြင်သစ်ရှိတယ်အဲ့လိုဟာမျိုးတွေရှိတယ်ပေါ့ဆိုတော့အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကတော့အကုန်လုံးကြီးကတော့ကျွန်တော်တို့နဲ့မကိုက်နိုင်ဘူးတချို့ ware ဆိုလို့ရှိရင်မြန်မာပြည်နဲ့ဟိုတော်တော်လေးကိုအဆင့်ဟိုမမီသေးတာတွေရှိတယ်ပေါ့နော်ဆိုတော့မြန်မာပြည်နဲ့အဆင်မှီလို့ရတဲ့ဟာတွေနောက်တစ်ခါမြန်မာလူမျိုးနဲ့တုံးလို့ရတဲ့ဟာတွေဆိုရင်ကျွန်တော်တို့ကနံပါတ်1ကျွန်တော်တို့ကအိုင်ဒီယာရလာတယ်။နံပါတ်2ကတော့သူတို့နဲ့ပေါင်းလုပ်မယ်ဆိုရင်အဆက်အသွယ်ရလာတယ်။တကယ်လို့နံပါတ်3သူတို့နဲ့အပေါင်းမလုပ်ဘူးဆိုလို့ရှိရင်ဒါမျိုးအိုင်ဒီယာရှိတဲ့အမြင်ရှိလို့ရှိရင်ကိုယ့်ရဲ့မှာရှိတဲ့ပြည်တွင်းမှာရှိတဲ့အသက်ပညာရှင်တွေကိုကလှုပ်ခိုင်းပြီးတော့ကိုယ့်ပြည်တွင်းမှာဒါတွေကိုဖန်တီးပေးလို့ရတယ်ပေါ့။အဓိကတော့ကျွန်တော်တို့ကဒီပွဲကြီးဟိုဟာဖြစ်ကြခြင်းဒီကဘာပေါ်မှာရှိတဲ့နောက်ဆုံး latest trend ကိုသိလာရတယ်။နောက်တစ်ခုအဲ့ဒီ trend ကိုအမှီလိုက်ဖို့အတွက်ပမာပြီမှာဘာတွေလုပ်လို့ရမလဲ၊ကိုယ်နဲ့ဘယ်လို measure လို့ရမလဲဆိုတဲ့ဟာတွေပါသိလာရတယ်။အဲ့ဒါတွေဆိုအကျိုးကျေးဇူးရပါတယ်ခင်ဗျာ။ဟု
တ်ကဲ့ပါ။အဲ့တော့ကိုယ့်အတွက်ကောဒီကိုယ့်ရဲ့လုပ်ငန်းအတွက်ကိုလုပ်ငန်းအသစ်တွေချဲ့ထွင်ဖို့အတွက်ကောဘယ်လိုအကြံဉာဏ်ရခဲ့ရလို့ပြောနိုင်ပါလို့ရှင့
်။ဒီနှစ်ထဲကတော့ကျွန်တော်အဲ့3ခုပေါ့နော်ပြောမယ်ဆိုရင်နံပါတ်1ကတော့ကျွန်တော်ကဒီ agriculture ဖက်ကိုကျွန်တော်လုပ်ပါမယ်။နံပါတ်1ကတော့ကျွန်တော် health ကတော့ကျွန်တော်မနစ်ကလေးရနေပြီးတော့ဟိုတစ်နှစ်ခွဲလောက်ရှိနေပါပြီဒီ mobile health နဲ့ဒီ call center health ဆိုပြီးရွာမှာရှိတဲ့လူတွေရနေပြီးတော့ဒီဆရာဝန်နဲ့တိုက်ပြောလို့ရအောင်ကျွန်တော်တို့ channel တစ်ခုတည်ဆောက်ပေးထားတာပေါ့ဆိုတော့ဒီနှစ်ကတော့ကျွန်တော်အလေသမားတွေနဲ့အခုဒီတောင်လေသမားတွေမှာပဲကျွန်တော်တို့ကစိုက်ပျိုးရေးဝန်ကြီးဌာနတော့ call center ကျွန်တော်တို့ကနှီးပညာပံ့ပိုးပေးလိုက်တယ်ပတ်ပေါ်နေတဲ့ခေါင်းထောင်တဲ့သမားတွေကဒီသူတို့နဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီ call center ကိုဆက်ပြီးတော့မေးလို့ရတယ်ပေါ့ဆိုတော့အဲ့ဒီအပြင်ကိုကျွန်တော်တို့ကအခုကလေသမားတွေအတွက်ကို app နဲ့ဒီ application တခုလုပ်ဖို့ရှိပါတယ်နောက်ဆုံးတစ်ခုကတော့ကျွန်တော်တို့အခုဒီပမာပြီးမှာတော့အခုလေတော်တော်လေးခက်စားနေပါပြီဟိုကအဓိကတော့ပါလဲဆိုတော့ကျွန်တော်တို့ဒီ mobile payment လို့ဒီ financial technology ဘက်ကို mobile သုံးပြီးတော့ဒီ payment ကိုဘယ်လိုပေးမလဲပေါ့နော်ဆိုတော့ဒီ3ခုကိုတော့ကျွန်တော်တို့ကဒီနှစ်အတွင်းမှာကျွန်တော်တို့စပြီးတော့အောင်မြင်အောင်အကောင့်တွေပေါ်ဝင်ရှိပါတယ်ခင်ဗျာ
။ So ခုနပြောရတဲ့ဒီ mobile payment အကြောင်းပြောတဲ့အခါကျတော့ဒီဗမာပြည်ရဲ့ banking system နဲ့လူတွေအနေနဲ့ဒီ bank စနစ်အပေါ်မှာယုံကြည်မှုနောက်တစ်ခါဒီနည်းပညာပိုင်းသူတို့ဟိုသုံးနိုင်စွမ်းပေါ်လေအဲ့ဒါတွေနဲ့ပေါင်းရင်ရောတကယ်လက်တွေ့လှုပ်ဖို့အတွက်ကလွယ်ရောလွယ်နိုင်မှာမလားရှင်
။ Okay သူကနည်းပညာကမခက်ဘူးခင်ဗျာ။ဒီ security လည်းမခက်ပါဘူး။အဓိကဘာခက်နေတာလဲဆိုတော့ကျွန်တော်တို့လူတွေကို educate လုပ်ရတဲ့အပိုင်းကခက်နေတာခင်ဗျာဆိုတော့ဒီ educate လုပ်ရဖို့အပိုင်းကဘာလဲဆိုတော့လူတွေကကျွန်တော်တို့ကဒီပတ်စံကင်နဲ့သုံးတဲ့ဟိုအချင်းကနေပြီးတော့ပတ်စံမကင်ဘဲနဲ့ဖုန်းကနေအချင်းဖြစ်ဖို့ဆိုတာကသူတို့ရဲ့ user behavior ကိုတော်တော်လေးပြင်ဖို့အတွက်အချင်းဝင်နဲ့ယူရပါမယ်နောက်9နှစ်နဲ့10နှစ်ကြာမှကျွန်တော်ထင်တာကတော့မြန်မာနိုင်ငံမှာလည်းဒီ mobile payment နဲ့ဒီ payment တွေအကုန်လုံးသုံးလာကြမယ်လို့လူတိုင်းဒီပါသုံးလာကြမယ်လို့ထင်တယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ bank တွေဘက်ကလည်းသူတို့ကဒီဟာကိုပို့ပြီးတော့ဇောင်းပေးတယ်ခင်ဗျ။သူတို့ဘက်ကတော့ဟိုအဓိကတော့ပါလဲဆိုတော့ traditional banking သွားတာကသူတို့အတွက်အရင်စီးကြီးတယ်။နောက်တစ်ခါခုနကပြောသလိုပဲဒီ cash handling cost ကလည်းအရင်စီးကြီးတယ်။ဆိုတဲ့အခါကျတော့သူတို့ကပါလဲဆိုတော့တဖြည်းဖြည်းနဲ့ဒီ mobile ကိုဟိုလူတွေသုံးလာအောင်သူတို့ဘက်ကလည်းဟို budget တစ်ခုထည့်ပြီးတော့ဒီ journey တို့ဘာလို့ education ဟာတွေလုပ်နေလဲပေါ့နော်။အဲ့ဒါက international ဘက်ကလည်းအခုဒီ visa တို့မှာစာတို့ဆိုလို့ရှိရင်လည်းဒီပမာပြည်ကိုဝင်လာပြီပေါ့ဝင်လာတဲ့အခါမှာလည်းသူတို့ကဒီ mobile တက်နိုလော်ဂျီနဲ့အတူတူဝင်လာကြတယ်ပေါ့ဒါတဖြည်းဖြည်းနဲ့တော့ကျွန်တော်ထင်ပါတယ်အခုတနည်းနည်းလေးမဖြစ်နေတာမှာ9နှစ်လောက်ဆိုရင်တော့ကျွန်တော်တော်တော်များအဲ့ဒီဟာ penetration ကဟိုအထိုင်နောက်တစ်ခုတော့ရမှာပါခင်ဗျာ
နောက်ဆုံးတစ်ခုမေးချင်တာတော့အခုလိုမျိုးဒီပွဲမှာပေါ့လေဒီလိုပွဲမျိုးဆိုတာကနောက်ဆုံးပေါ်တာမဟုတ်ဘူးတကယ်ကိုတကယ်ခက်ခဲပြေးနေတဲ့အတိတ်တော့မထွက်တော့မထွက်သေးတဲ့တကယ်ဆန်းသစ်နေတဲ့ဒီထွေမှုကိုမြင်ခဲ့ရတဲ့ပွဲမျိုးပေါ့လေဆိုတော့
ဟုတ်ပါတယ
်ဒီပွဲမျိုးကိုဟိုကိုယ်တိုင်တွေ့တဲ့အခါမှာဒီမြန်မာနိုင်ငံရဲ့ဒီဒီပညာပိုင်းအခြေအနေပေါ့အထူးသဖြင့်ဒီ mobile ဆက်သွယ်ရေးဒီ internet ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကိုရင်ပေါင်းတန်းနိုင်တဲ့အခြေအနေမှာရှိနေပြီလို့ရောပြောနိုင်လားတကယ်လို့လိုသေးတယ်ဆိုရင်ရောဘလို့ချက်ဒီမှာလိုနေသေးတယ်ဆိုတော့တွေးရပါလိမ့်ရှင
့်ဟုတ်အဲ့ဒါတော့ကျွန်တော်အနေနဲ့ဘုံအနေနဲ့ပြောမယ်ဆိုအများကြီးလိုပါသေးတယ်ခင်ဗျအဓိကတော့ပွဲကိုလာတဲ့အရင်အတွက်ကလည်းတော့နေပါတယ်ခင်ဗျကျွန်တော်မြန်မာနိုင်ငံရဆိုလို့ရှိရင်စေကနန်းနှိပါလောက်ပဲရှိပါလိမ့်မယ်။ဟိုတက်ဆိုင်တဲ့ဟိုပုဂ္ဂလိကကုမ္ပဏီရောနောက်တစ်ခုကတချို့ဆိုလို့ရှိရင်ဥမာဟိုတယ်လီကောင်းကုမ္ပဏီဆိုရင်ပမာနိုင်ငံသားမဟုတ်ခြားနိုင်ငံသားတွေပေါ့နော်။ပမာဒီမှာလာအလုပ်လုပ်တဲ့လူတွေလာကြတယ်အကုန်လုံးပေါင်းလိုက်ရင်ကျွန်တော်ထင်20 30တဲ့မပူပါဘူး။ဒါပေမဲ့ဒိဋ္ဌိငါလို့လို့နိုင်ငံမျိုးတွေဘင်္ဂလားဒေ့ရှ်ရောနိုင်ငံမျိုးတွေကဒီပွဲကိုသူတို့ကယာနဲ့ချီလာတက်ကြတယ်။ဆက်မနာတွေမှာဥဆောင်ပြီးတော့ဆွေးနွေးနေကြတယ်ပေါ့နော်။ဆိုကျွန်တော်တို့ကတော့လောလောဆယ်တော့အဲ့ဒီအဆင်တော့ဟိုမရောက်သေးဘူးအဓိကတော့ဘာလဲဆိုတော့ဒီပွဲကဓာတ်တွေကိုတိပါတယ်ဆိုတဲ့ဟာမျိုးတိအောင်ကိုကျွန်တော်တို့ကနည်းနည်းလေးသူတို့ educate လုပ်ပြရမယ်ပေါ့ဆိုတော့ဟိုဟာထုံးစံနိုင်မှာပဲကျွန်တော်တို့ကမလို့စီးပွားရေးမှာကြတော့ဒီ information ဥတဲ့လူအကျိုးပြီးတော့ခေရှိကိုပို့တိတဲ့လူကသူများထက်တလန်းတာတယ်ပေါ့ဆိုတော့ဒါကိုလည်းကျွန်တော်မြန်မာနိုင်ငံမှာရှိတဲ့လူတွေကိုကျွန်တော်တို့ကကျွန်တော်အနေနဲ့ message ပေးနေတာပါinternational ပွဲလေးဆိုလို့ရှိရင်နည်းနည်းလေးသွားပြပါတက်ပြပါအဲ့ဒါမှလည်းကိုယ်နိုင်ငံကိုမကြံခဲ့အောင်ကိုကဟိုလုပ်ပေးနိုင်မှာပေါ့လို့ဆိုလို့ရှိရင်ကိုယ်နိုင်ငံအမြဲတမ်းဒီမှနောက်ကြံခဲ့မှာဖြစ်တဲ့အတွက်ကြောင့်နည်းနည်းသွားပြီးတော့ကိုယ်နိုင်ငံကိုပြန်ပြီးတော့အသုံးချတဲ့ဤပညာလေးဟိုပြန်ယူခြင်းအပြင်ကျွန်တော်တို့ကနည်းနည်းလေးသူများထက်ရှေ့ပြေးနိုင်မှာဖြစ်ပါတယ်ခင်ဗျာဟာ
Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရရှိချုပ်လည်းဖြစ်တဲ့ကိုထွန်းထွန်းနိုင်ဖြစ်ပါတယ်ရှင်